ကမ္ဘာမှာဒီကနေ့ဇန်နဝါရီလ29ရက်နေ့ကိုဂျူးလူမျိုးတုံးတပ်ဖြတ်မှုအောင်မေ့ပွဲနေ့အဖြစ်နဲ့သတ်မှတ်ထားပြီးတော့နိုင်ငံအသီးသီးမှာအခမ်းအနားတွေဆင်နွှဲကြပါတယ်။1945ခုနှစ်ဒီကနေ့ Auschwitz Nazi စခန်းကနေဂျူးတွေလွတ်မြောက်ခဲ့တာဖြစ်ပါတယ်။ဒီလိုမျိုးဂျူးနယ်ပေါ်တွေကို Nazi တွေလူမျိုးတုံးတပ်ဖြတ်မှုပြုလုပ်ခဲ့တာကိုအမှတ်ရနေစေဖို့ American ပြည်အောင်စု Washington မြို့တော်မှာတည်ရှိတဲ့ဂျူးလူမျိုးတုံးတပ်ဖြတ်မှုအောင်မေ့ပွဲ Holocaust ပြတဲ့ကဒီကနေ့အခမ်းအနားတစ်ခုကျင်းပပြီးတော့နိုင်ငံတကာကအရာရှိတွေကိုအခမ်းအနားဖိတ်ကြားထားပါတယ်။ဒီလိုဖြစ်ရဆိုးကြီးတွေပေါ်ပေါက်ခဲ့တယ်ဆိုတာအနာဂတ်မျိုးဆက်တွေသိရှိနားလည်ဖို့အခုလိုအခမ်းအနားတွေမရှိမဖြစ်လိုအပ်ပါတယ်လို့ဥရောပသမဂ္ဂသံမကြီး David O'Sullivan ကပြောပါတယ်။ Saudi Arabia နိုင်ငံအခြေစိုက် Muslim ကမ္ဘာအဖွဲ့ချုပ်ရဲ့အတွင်းရေးမှူးချုပ်ဒေါက်တာ Mohammed El Issa ကတော့ဒီလောက်ရက်စက်တဲ့ပြစ်မှုကြီးကိုစိတ်မနဲ့လူတယောက်အနေနဲ့ဘလို့မှလက်ခံခွင့်လွှတ်နိုင်စရာမရှိပါဘူးလို့ Holocaust ပြတဲ့ကိုစာရေးသားပေးပို့ပါတယ်။တောက်ကြနေကဒီပြတဲ့ကိုတွားရောက်ကြီးရှုရဲ့သူတွေထဲမှာတော့ American သမ္မတကရော Melania Trump နဲ့ပါဝင်ပြီးတော့အတွေ့အကြုံကအင်အားပြင်းပြော်ရင်ထဲမှာခံစားရပါတယ်လို့ Twitter လူမှုကွန်ရက်မှာသူရဲ့ခံစားချက်ကိုရေးလာပါတယ်။သူကစွန့်မွန်တောင်းတဲ့ဒတိုင်းရှိရက်ပြီးတော့အမတ်တရားဖျောင်းတိုင်းထွန်းညှိနေတဲ့ပုံကိုလည်း Twitter စာမျက်နှာမှာတင်ထားပါတယ်။American အိမ်ပြည်တော်ကတော့ဒီဖြစ်ရကြီးဟာလူသမိုင်းကိုညစ်ဆွန်းစေတဲ့ဖြစ်ရကြီးပဲလို့မှတ်ယူကြောင်းဒီလိုဖြစ်ရမျိုးဘယ်တော့မှထပ်မဖြစ်လာစေဖို့တန်ဋိဌာန်ပြုကြောင်းတောက်ကြနေကပဲကြေညာချက်ထုတ်ပြန်ပါတယ်ရှင်